Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာတောတာရှင်များခင်ဗျာ American ပြည်တော်စု Washington မြို့တော်ကနေ BOA မြန်မာပိုင်းအစီအစဉ်2014ခုနှစ် August 3ရက်နေ့တနင်္ဂနွေနေ့ညနေပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ16.25ရိုးကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာတော်တာရှင်များရှင်လန်းချမ်းမြေ့ကြပါစေကျွန်တော်ငိမ့်ချမ်းပ
ါကျမဧသနာကြပါရှင်ဒီညနေပိုင်းသတင်းတွေထဲမှာဆိုရင်တော့အရှေ့လေပိုင်းဂါဇာကမ်းမြောင်ဒေသမှာအစ္စရေးကသူ့ရဲ့နေဆက်တစ်လျှောက်စစ်တပ်တွေကိုပြန်ပြီးတော့ဖျန်းချနေပါတယ်တရုတ်နိုင်ငံအနောက်မြောက်ပိုင်းမှာပြင်းထန်တဲ့ငရင်တစ်ခုဒီကနေ့ပဲလှုပ်သွားခဲ့လို့အိမ်တွေပြိုပြက်ပြီးတော့တယ်လီဖုန်းဆက်သွယ်ရေးတွေနဲ့လက်စစ်လိုင်းတွေပြတ်တောက်ကုန်ပါတယ်ရှင်ဒီလိုမျိုးနိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုဒီညနေပြောပြပေးဖို့ရှိပါတယ်ကိုငိမ့်ညာရေး
ကောင်းပါပြီခင်ဗျာသတင်းတွေကြီးညာပြီးမှတော့ဂါဇာငိမ့်ချမ်းရေးအတွက် EJ ရဲ့ကမ်းလှမ်းချက်ကိုဆက်ပြီးဆွေးနွေးလို့ရတယ်လို့ပြောလိုက်တဲ့ EJ သမရ LCC ရဲ့သတင်းနောက်ပြီးမဲဆွယ်လှုပ်ရှားမှုတွေအတွက်စီးမြင်စည်းကမ်းနဲ့ဤဥပဒေနဲ့ပတ်သက်လို့
တချို့အချက်တွေကတော့မျိုးပြေမှာပြင်မှာပေါ့နော်တချို့အချက်တွေကတော့ညွန်ကြက်မှာပေါ့တချို့အချက်တွေကတော့လုပ်ငန်းလမ်းညွန်မှာပေါ့
အဲ့ဒီစီမင်းစီကန်းနဲ့နီဥပရေနဲ့ပတ်သက်လို့ NLD ကတင်ပြတဲ့အတိုင်းပြင်ဆင်ပေးမယ်လို့ရွေးကောက်ပွဲကော်မရှင်ကသဘောတူလိုက်ပါတယ်အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမတ်အေးတန်နာကျော်နဲ့ကိုညံဝင်းအောင်တို့ကကြီးညာပေးကြမှာပါ
အရှေ့လေပိုင်းဂါဇာကမ်းမြောင်ဒေသမှာအစ္စရေးကသူ့ရဲ့နေဆက်တစ်လျှောက်စစ်တပ်တွေကိုပြန်ပြီးတော့ဖျန်းချနေပါတယ်။ဒီကနေ့မှာအစ္စရေးစစ်သားတွေစစ်မော်တော်ယာဉ်တွေတွာလာရွှေ့ပြောင်းနေတာတွေ့ရတာပါ။အစ္စရေးစစ်တပ်ကဟောက်မတ်စစ်သွေးကြွားတွေရဲ့လှိုင်ကောင်းတွေကိုပြီးစစ်အောင်ဖျက်ဆီးပြီးသွားပြီဆိုရင်တော့အစ္စရေးနိုင်ငံရဲ့လုံခြုံရေးလိုအပ်ချက်အရာတပ်တွေကိုပြန်ပြီးတော့ဖျန်းချမယ်လို့အစ္စရေးဝန်ကြီးချုပ်ဘန်ယာမင်နက်တန်ယာဟုကစနေနေ့ကပြောထားပါတယ်။ဟာမတ်စ်ကိုလက်နက်နဲ့တိုက်ခိုက်ရေးသမားတွေအစ္စရေးနိုင်ငံနဲ့ခိုးဝင်ဖို့အသုံးပြုတဲ့လှိုင်ကောင်းစေကနန်းကိုတော့အစ္စရေးတို့ကဖျက်ဆီးပစ်ပြီးသွားပြီလို့လည်းမစ္စတာနက်တန်ယာဟုကဆိုပါတယ်။ဒါပေမဲ့တနင်္ဂနွေနေ့မနေ့အထိတော့အစ္စရေးတို့ကဂါဇာတောင်ပိုင်းမှာတိုက်ခိုက်မှုတွေဆက်ပြီးတော့လှုပ်ဆောင်နေတာပါ။ Rafah မြို့ကဒုက္ခသည်တွေခုနားတဲ့ကုလသမဂ္ဂရဲ့အကြောင်းကိုတိုက်ခိုက်မှုကြောင့်လူ9ဦးမကသေဆုံးပြီးတော့လူ30ဒဏ်ရာရသွားခဲ့ပါတယ်။ဒီတော့တွင်မှာပဲ Palestine စစ်သွေးကြောအဖွဲ့ဟာမတ်စ်နဲ့ Islamic Jihad ရဲ့ကိုယ်စားလှယ်တွေကအပြစ်ခတ်ရစဲရေးဆွေးနွေးဖို့အတွက်အီဂျစ်နိုင်ငံကိုင်ရိုမြို့တော်ကိုရောက်ရှိနေပါတယ်။အီဂျစ်နဲ့ American အရာရှိတွေစီစဉ်ပေးတဲ့ဒီဆွေးနွေးပွဲအတွက် Israel ဘက်ကဘယ်သူကမှမလွတ်သေးပါဘူးရှင်။တချိန်တည်းမှာပဲဒီဂါဇာကတိုက်ခိုက်မှုတွေကိုချက်ချင်းရမ်းမပစ်ဘူးဆိုရင်တော့ဂါဇာမှာကျန်းမာရေးဆိုင်ရာကပ်ဘေးကြီးနဲ့ကြုံရမယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအရာရှိတွေကသတိပေးသွားပါတယ်။စေကန်တွေလူနာတင်ရင်တွေပျက်စီးကုန်ပြီးတော့ဆေးဝါးတွေလည်းကုန်လို့နေပါရှိသလိုဆေးရုံတွေကိုလည်းမီးစက်နဲ့လဲပတ်နေရတာကြောင့်ဂါဇာရဲ့ကျန်းမာရေးဝန်ဆောင်မှုအခြေအနေဟာလုံးဝကိုပြိုပြက်ကြရမယ့်အခြေအနေရောက်နေပြီလို့ကုလအရာရှိတွေကပြောပါတယ်ရှင်
။ယူကရိန်းနိုင်ငံရှေ့ဘက်ကျမ်းမာပြက်ကျခဲ့တဲ့မလေးရှားလေယာဉ်ပေါ်ကခီးတွေရဲ့ကြံရှိတဲ့ရုပ်လောင်းတွေကိုနိုင်ငံတကာစုံစမ်းသူတွေအဖွဲ့ကထပ်မံရှာဖွေနေကြတဲ့တတိယမြောက်ဒီကနေ့မှာပဲရုရှားလူလာတဲ့သဘုံတွေနဲ့ယူကရိန်းအစိုးရတပ်တွေကြားအဲ့ဒီနေရာမှာတိုက်ပွဲတွေအပြင်းထန်ဆက်ဖြစ်နေပါတယ်။တိုက်ပွဲတွေကြောင့်လူဟန့်နဲ့ဒေါနက်စ်ဒေသမှာလူ9ဦးသေဆုံးသွားတယ်လို့ရိုက်တာသတင်းတပုတ်ကဆိုပါတယ်။အဖွဲ့ဝင်လူ90ပါတဲ့ Netherlands နဲ့ Austria နိုင်ငံကစုံစမ်းစစ်ဆေးရေးအဖွဲ့ဟာတိုက်ပွဲတွေဖြစ်နေတဲ့နားမှာရှာဖွေရေးတွေဆက်လုပ်နေပေမဲ့တိုက်ပွဲတွေကြောင့်လုပ်ငန်းကျန်ကြာနေရပါတယ်။စုံစမ်းစစ်ဆေးရေးအဖွဲ့ဝင်တွေဟာဥရောပလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေး OSCE အဖွဲ့ဝင်တွေနဲ့အတူနောက်ထပ်ရုပ်အလောင်းတချို့ကိုထပ်မံရှာဖွေတွေ့ရှိခဲ့သလိုတည်ဆုံးသူတွေရဲ့ပစ္စည်းတွေကိုပါရှာဖွေနိုင်ခဲ့ပါတယ်။တည်ကြည်ပြတ်ကျသွားတဲ့မလေးရှားလေယာဉ်ပေါ်လိုက်ပါခဲ့သူတွေဟာအများစုဟာ Dutch လူမျိုးတွေဖြစ်ကြပါတယ်။ယူကရိန်းအရှေ့ဘက်ခြမ်းမှာအပြန်အလှန်ပစ်ခတ်မှုတွေရှိနေတာကြောင့်လေယာဉ်ပြည့်စုံစမ်းရေးအဖွဲ့ဝင်တွေရဲ့လုပ်ငန်းတွေဆိုင်းငံ့နေပါတယ်။အမြောက်ဆန်တစ်ခုဆိုရင်ရှာဖွေလုပ်ငန်းတွေလုပ်နေတဲ့အဖွဲ့နာက2ကီလိုမီတာအကွာမှာလာကြလို့ OSCE အဖွဲ့ဒုတိယခေါင်းဆောင်ကပြောပါတယ်။ရုရှားနိုင်ငံကခွဲထွက်ရေးသဘုံတွေကိုပို့ပြီးကူညီနေတာနဲ့ပတ်သက်လို့သူ့အနေနဲ့ဆိုရင်ကြောင်းသမ္မတဥဘာမာကရုရှားသမ္မတပူတင်ကိုတယ်လီဖုန်းနဲ့ဆက်သွယ်ပြောကြားခဲ့ပါတယ
်။ Syria နဲ့ Lebanon နယ်စပ်က Lebanon မြို့လေးတစ်မြို့ကို Syria သဘုံတွေစစ်နေနေကဝင်ရောက်စီးနင်းတာဟာ Lebanon နိုင်ငံနဲ့ Lebanon ပြည်သူတွေကိုတိုက်ခိုက်မှုပဲဖြစ်တယ်လို့ Lebanon ဝန်ကြီးချုပ်ထမန်ဆလမ်ကပြောပါရီသူ့ရဲ့အဆိုအရဟာဒီလိုမျိုးကစင့်ကရာဖြစ်ပျက်မှုတွေကိုတဲခံတီးခံပြီးတော့အခြေအနေကိုထိမရသိမရအဖြစ်ခံမှာမဟုတ်ဘူးလို့ Mr. ဆလမ်ကပြောသွားတာပါစနေတညလုံးတိုက်ပွဲတွေဆက်ပြီးတော့ဖြစ်ပွားခဲ့ပြီးတော့အာဆယ်မျိုးကိုပြန်သိမ်းယူပြီးလုံခြုံမှုနဲ့တည်ငြိမ်မှုပြန်ရရှိဖို့အတွက်သူ့ရဲ့စစ်တပ်ကအကြိုးပမ်းနေတယ်လို့ Lebanon ဝန်ကြီးချုပ်ကဆိုပါရီ တိုက်ခိုက်မှုတွေကြားမှာ Lebanese စစ်သား8ဦးနဲ့အရဲသား2ဦးသေဆုံးသွားတယ်လို့စစ်တပ်ကပြောပါတယ်။နေဆက်စစ်ဆေးရေးဂိတ်မှာ Nasra တပ်ဦးတပုံအဖွဲ့ကတပုံတစ်ယောက်ကိုလုံခြုံရေးအရာရှိကဖမ်းဆီးလိုက်လို့တိုက်ခိုက်မှုတွေဆဖြစ်ပွားခဲ့တာပါ။လန်ဒန်ကိုင်းတပုံတွေကအာဆယ်မြို့ရဲကိုဝင်ပြီးတော့သူတို့လူပြန်လှုပ်ပေးဖို့တောင်းဆိုခဲ့ပါတယ်။သူတို့ကရဲစခန်းကိုစီးနှင်ပြီးတော့စစ်သားတချို့ကိုတစားကန်ဖြစ်နေခဏဖမ်းဆီးထားခဲ့ပါတယ်ရှင်
။အာဖရိကနိုင်ငံတွေမှာအမေရိကန်ကုမ္ပဏီတွေရဲ့ယင်းနှိမ့်နှံမှုဘာတွေလုံနိုင်တယ်လဲဆိုတာကိုဆွေးနွေးဖို့အတွက်အမေရိကန်သမ္မတအိုဘားမားနဲ့အာဖရိကနိုင်ငံအစိုးရခေါင်းဆောင်အယောက်90တို့မနက်ဖြန်တနင်္လာနေ့ဝါရှင်တန် DC မှာထိပ်သီးဆွေးနွေးပွဲတရပြုလုပ်ကြမှာပါ။အဲ့ဒီတည်းမှာဇင်ဘာဘွေ၊ဆူဒန်အီရီထရီးယားနဲ့ဗဟိုအာဖရိကသမ္မတနိုင်ငံခေါင်းဆောင်တွေကလွဲလို့ကျန်နိုင်ငံကခေါင်းဆောင်တွေတက်ရောက်ကြမှာဖြစ်တယ်လို့အမေရိကန်အစိုးရတာဝန်ရှိသူတွေကဆိုပါတယ်အမေရိကန်အနေနဲ့အခုလိုဖိတ်ကြားဆွေးနွေးတဲ့ဟာမကြုံစဘူးလို့ရပဲဖြစ်ပါတယ်အာဖရိကဟာစီးပွားရေးအလျင်အမြန်တိုးတက်လာနေတဲ့တိုက်တိုက်ဖြစ်ပြီးအမေရိကန်ရဲ့ယင်းနှိမ့်ညွန့်မှုကိုလိုလားနေတဲ့ဒေသလည်းဖြစ်ပါတယ်ဒါပေမဲ့အမေရိကန်စီးပွားရေးကုမ္ပဏီတွေကတော့အာဖရိကမှာယင်းနှိမ့်ညွန့်ဖို့လက်နှေးကွေးနေကြပါတယ်တဘာဝအရင်မြေကျွယ်ဝတဲ့အာဖရိကနိုင်ငံတွေမှာယင်းနှိမ့်နှံဖို့စိတ်အားထက်သန်နေကြတဲ့တရုတ်ဥရောပဂျပန်နိုင်ငံတွေရဲ့တွေးဆုံဆွေးနွေးမှုတွေနောက်ပိုင်းအမေရိကန်ရဲ့အခုလိုထိပ်သီးဆွေးနွေးပွဲဖြစ်လာရတာပါဒီထိပ်သီးဆွေးနွေးပွဲလှုပ်ချိန်ဟာအနောက်အာဖရိကဘက်ချမ်းမှာအီဘိုလာဗိုင်းရပ်စ်ပိုးပြန့်နှံ့သေဆုံးနေကြတဲ့အချိန်နဲ့လည်းတိုက်ဆိုင်နေပါတယ်ဆွေးနွေးပွဲကိုတက်ဖို့အာဖရိကခေါင်းဆောင်တွေအနေနဲ့အမေရိကန်ကိုမဝင်ခင်မှာအီဘိုလာနဲ့ပတ်သက်ပြီးစစ်ဆေးခဲ့ကြဖို့သမ္မတအိုဘားမားကတတိပေးထားပါတယ
်ဗီယိုအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ70 kHz 1068 ညလိုင်းဒိုမီတာ19 kHz 15965လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကနေဒေတာရင်းသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်ရှင်။အိန္ဒိယဝန်ကြီးချုပ် Narendra Modi ဟာနေပေါ်နိုင်ငံမှာရောက်ရှိနေပြီးတော့နှစ်နိုင်ငံကြားကုန်သွယ်ရေးပူးပေါင်းလှုပ်ဆောင်မှုကိုခိုင်မာအောင်ပြုလုပ်ဖို့နဲ့ဆွေးနွေးတဲ့တည်ယူပို့ဆောင်ရေးစီမံကိန်းတွေနဲ့ပတ်သက်တဲ့ညှိနှိုင်းမှုတွေပို့ပြီးတော့မြန်ဆန်အောင်လှုပ်ဆောင်ဖို့ရည်ရွယ်ချက်နဲ့နေပေါ်ကိုသွားရောက်နေပါတယ်။နေရတာခီးစဉ်တွင်မှာ Mr. Modi ကနိုင်ငံရေးအဖွဲ့ဆောင်ကနိုင်ငံရေးသမားတွေနဲ့တွေ့ဆုံဖို့စီစဉ်ထားပြီးတော့ဟိန္ဒူဖျားเจ้าမှလည်းသွားပြီးတော့ဝတ်ပြုမှာဖြစ်တယ်လို့လွှတ်တော်မှလည်းမိန့်ခွန်းပြောဖို့ရှိပါတယ်။အိန္ဒိယနိုင်ငံကသူ့ရဲ့အိန္ဒိယနေပေါ်နိုင်ငံကိုလျှက်စစ်ဆွဲရင်ပို့ဆောင်ပေးမယ့်ကိစ္စနဲ့အိန္ဒိယရဲ့ယင်းနှိမ့်နှံမှုတွေနဲ့နေပေါ်မှာရေအားလျှက်စစ်ထုတ်လုပ်နိုင်အောင်လို့ကူညီပေးဖို့ကိစ္စရပ်တွေမှာနှစ်နိုင်ငံကြားသဘောတူညီမှုရရှိရေးအတွက်ဝန်ကြီးချုပ်ခီးစင်ကဦးစားပေးရည်ရွယ်ပါတယ်။အိန္ဒိယဝန်ကြီးချုပ်မိုဒီဟာမေလမှာဝန်ကြီးချုပ်ရာထူးစရလာကလေးကဒေတာရင်းနိုင်ငံငယ်တွေစီကထောက်ခံမှုရဖို့လှုံ့ဆော်နေတာဖြစ်ပါတယ်ရှင်
။နေပေါ်နိုင်ငံမြောက်ပိုင်းမှာအစုလိုက်အပြုံလိုက်မြေပြိုကျပြီးနောက်ကေဇေးအေးအဖွဲ့တွေကရှုံမြေတွေကြောက်တုံးသစ်ပင်တွေကိုတူးဖယ်ထုတ်ပြီးရှာဖွေနေကြပေမဲ့လည်းတေဆုံသွားပြီလို့ယူဆရတဲ့ဒေတာကန်ရုပ်အလောင်း150ကျော်ကိုရှာဖွေဖို့လက်လျှော့ခဲ့ရကြောင်းအစိုးရတာဝန်ရှိသူတူကပြောပါတယ်။အခုချိန်ထိတော့လူ10ဦးရဲ့ရုပ်အလောင်းကိုရှာဖွေနိုင်ခဲ့ပါတယ်။တောင်ကြီးပြိုကျပြီးတဲ့နောက်မြေတွေနဲ့ပိတ်မိတာကြောင့်အဲ့ဒီနေရာဟာရေကာတာကြီးတစ်ခုလိုဖြစ်သွားပြီးရေကာတာပောက်ကွဲထွက်မှာကိုအောက်ပိုင်းရွာတွေကစိုးရိမ်နေပါတယ်။အခုဖြစ်ပွားတဲ့နေရာဟာနီပေါ်နိုင်ငံမြို့တော်ကတ်မန်ဒူနဲ့85မိုင်အကွာမှာရှိပြီးအိမ်တွေလဲပြိုပျက်စီးထားတာကြောင့်အဲ့ဒီနေရာကိုဘူရိုဇာနဲ့ဝန်ကြီးဆက်တွေတွားရောက်ဖို့အခက်အခဲဖြစ်နေပါတယ်။အခုတော့ပိတ်မိနေတဲ့ရေကာတာကိုဖောက်ချဖို့အာဏာပိုင်တွေကြိုးစားနေပါတယ်။အဲ့ဒီနေရာနဲ့တိမ်မွေးတဲ့အိန္ဒိချင်းအိန္ဒိယနိုင်ငံဘက်ကဘီဟာပြည်နယ်ရွာရှိရွာကဒေသခံတွေကိုအရေးပေါ်ပြောင်းရွှေ့ကြဖို့အာဏာပိုင်တွေကတတိပေးထားပါတယ
်။တရုတ်နိုင်ငံအနောက်မြောက်ပိုင်းမှာပြင်းထန်တဲ့ငရင်တစ်ခုဒီကနေ့ပဲလှုပ်သွားခဲ့လို့အိမ်တွေပြိုပြက်ပြီးတော့တယ်လီဖုန်းဆက်သွယ်ရေးနဲ့လျှက်စစ်လိုင်းတွေပြတ်တောက်ကုန်ပါတယ်။ထိခိုက်ပျက်စီးမှုသတင်းကိုချက်ချင်းမသိရသေးပေမဲ့လူမှုရေးကွန်ရက်တွေပေါ်မှာတော့ဒဏ်ရာရသူတွေရဲ့ပုံတွေကိုတွေ့နေရပါပြီ။ပြင်းအား 6.1 ရှိတဲ့ငရင်ကမြေအောက်6မိုင်ကိုဗဟိုပြုပြီးတော့ယူနန်ပြည်နယ်ကဒေတာစံတော်ချိန်6နာရီခွဲမှာလှုပ်သွားခဲ့တာပါတရုတ်ငရင်ကွန်ရက်ဌာနကတော့ပြင်းအား 6.5 ရှိတယ်လို့ပြောပါတယ်တရုတ်အစိုးရပိုင်းစင်ဝါသတင်းဌာနမှာဒီငရင်ကြောင့်အဆောက်အုံတွေပြိုကျကွဲအပ်သွားရပြီးတော့လူတွေအကုန်လုံးလမ်းပေါ်ထွက်ပြေးကြရတယ်လို့သတင်းပြောပါတယ်ကိုကြီးကယ်ဆယ်ရေးလှုပ်သားတွေကတော့အထိကိပျက်စီးမှုအတိုင်းအတာကိုသိရဖို့လှုံ့ဆော်နေတယ်လို့ငရင်လှုပ်သွားတဲ့ Long Thong Shan မြို့နယ်အကြီးကဲကဆိုပါတယ်တရုတ်ရုပ်သံ CCTV ကတော့ဒီငရင်က14နှစ်အတွင်းမှာယူနန်ပြည်နယ်မှာလှုပ်တဲ့ငရင်တွေထဲမှာအပြင်းထန်ဆုံးပဲလို့ပြောပါတယ် တရုတ်နိုင်ငံအရှေ့အကျကန်ရှန်စစ်တီမှာဖြစ်ပွားခဲ့တဲ့ဆက်ယုံပောက်ကွဲမှုကြောင့်သေဆုံးရသူအရေအတွက်69ဦးရှိသွားပြီဖြစ်ပြီးတော့လူ200နီးပါးဒဏ်ရာရသွားသလိုဒဏ်ရာရသူအများစုကပြင်းပြင်းထန်ထန်မေးလောင်ထားတဲ့ဒဏ်ရာတွေနဲ့ဖြစ်ပါတယ်ဒေသဆန်တော်ချိန်ဒီနေ့မနေ့9နာရီခွဲမှာပောက်ကွဲတာဖြစ်ပြီးတော့ထိုင်ဝမ်ကားဝင်းခွေထုတ်လုပ်ရေးဆက်ယုံမှာအလုသမား200ကျော်ရောက်နေပြီဖြစ်ပါတယ်ပနမစစ်ဆေးချက်တွေအရတော့လုံပိတ်အခန်းထဲကဖုံးမှုတွေမိစားနဲ့ထိပြီးတော့ပောက်ကွဲတာဖြစ်နိုင်တယ်လို့ဆိုပါဆိုပါတယ်ရှင
်ပြီးခဲ့တဲ့တောက်ကြနေ့ဟာကဘာနို့ကျူတိုက်ကျွေးရေးရသက်တပတ်အစနေ့ဖြစ်ပါတယ်ကလေးတွေရဲ့ကျန်းမာရေးကောင်းမှုအတွက်မိခင်တို့တိုက်ကျွေးဖို့ကဘာနိုင်ငံပေါင်း190ကျော်မှာဩဂုတ်လ1ရက်ကနေ9ရက်ထိကျင်းပနေကြတာဖြစ်ပါတယ်ဝေကင်းစားကလေး6လပြည့်တဲ့အထိမိခင်တို့ကိုတိုက်ကျွေးဖို့ကဘာကျန်းမာရေးအဖွဲ့ WHO ကတိုက်တွန်းထားပါတယ်ခင်ဗျာ
တနင်္ဂနွေနေ့ညနေခင်းအတွက်ထိတ်တန့်ရောက်သတင်းတွေကိုမအေးတန်နာကျော်နဲ့ကိုညံဝင်းအောင်တို့ကကြီးညာပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုအင်တာနက်စာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်နက်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုကတော့နိုင်ငံတကာမှာထိတ်တန့်ရောက်သတင်းဆောင်ပါတစ်ပုဒ်ကိုအရင်ဆုံးပြောပြပေးပါမယ်ဂါဇာပြည်ပခအဆုံးသတ်ဖို့အတွက်အီဂျစ်ရဲ့ငြိမ်းချမ်းရေးကမ်းလှမ်းချက်ကိုဆက်ပြီးဆွေးနွေးလို့ရသေးတယ်လို့အီဂျစ်သမ္မတAbdel Fattah LCC ကသတင်းသမားတွေကိုပြောလိုက်ပါတယ်။အီဂျစ်အနေနဲ့လည်းအကြမ်းဖက်မှုတွေအများဆုံးအဆုံးသတ်သွားတာမြင်မြင်ပါတယ်လို့လည်းပြောပါတယ်။ကိုင်ရိုမြို့တော်ကနေ VOA သတင်းတောက် Edward Radaniran ကသတင်းပေးပို့ထားတာကိုဆက်ပြောပြပါမယ်။ဂါဇာမှာအကြမ်းဖက်မှုတွေဆက်ဖြစ်နေပေမဲ့လည်းအီဂျစ်ကသူ့ရဲ့တန်တမန်နီးလန်းအရာကြိုးပမ်းမှုတွေကိုစနေနေ့မှာဆက်လုပ်နေခဲ့ပါတယ်။ဒီလိုတိုက်ခိုက်မှုတွေဖြစ်နေတဲ့တစ်ချိန်တည်းမှာကိုင်ရိုမြို့တော်ကိုလာဖို့ရှိတဲ့ Israel ကိုဇလဲအဖွဲ့ဟာသူတို့ရဲ့ခီးစိန်ကိုဖျက်သိမ်းခဲ့ပါတယ်။ပြီးခဲ့တဲ့အပတ်ကလာမယ်လို့ကြေညာထားတဲ့ပါလက်စတိုင်းပူးပေါင်းအဖွဲ့ကလည်းမရောက်လာသေးပါဘူး။အီဂျစ်သမ္မတနဲ့ကိုင်ရိုမြို့တော်ကိုအလဲပတ်ရောက်နေတဲ့အီတလီဝန်ကြီးချုပ်မာတီယိုရန်ဇီတို့ပူးတွဲကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာဟားမက်စ်စစ်သွေးကြွတွေနဲ့ Israel တို့အကြားတိုက်ခိုက်မှုတွေကိုအဆုံးသတ်ဖို့တောင်းဆိုခဲ့ကြပါတယ်။ Mr. CC ကအီဂျစ်တို့ကမ်းလှမ်းတဲ့ငြိမ်းချမ်းရေးကမ်းလှမ်းချက်မှတပါအခြားမရှိလို့ပြောဆိုလိုက်ပြီးဒီဟာကိုတိုက်ခိုက်မှုတွေစဖြစ်ခဲ့ကစောစောစီစီလက်ခံခဲ့ရင်သွေးထွက်တန်ယိုမှုတွေနဲ့အသက်ဆုံးရှုံးမှုတွေကိုရှောင်ရှားနိုင်လိမ့်မယ်လို့ပြောခဲ့ပါတယ
်။ أنا عايز أقول لاي مبادرة قائمة وقادرة على إنها تحل المسألة. الجهود مبذولة من مش بس من
ဒီကြေးငင်းငင်းကမ်းလှမ်းချက်တွေကိုဆက်ပြီးဆွေးနွေးလို့ရသေးတယ်ပြိပခါကိုဖြည့်ရှင်းနိုင်မယ်အစကတည်းကပါဝင်ပတ်သက်သူတွေရဲ့ကြိုးပမ်းချက်တွေကိုထည့်ထားပါတယ်ဒီကမ်းလှမ်းချက်ဟာအစ္စရေးတို့မြေပြင်တိုက်ခိုက်မှုတွေမစတင်ခဲ့တဲ့ကကမ်းလှမ်းထားတာဖြစ်တယ်လို့အဓိကထားပြောဆိုသွားတာဖြစ်ပါတယ်အိမ်နီးချင်းလစ်ပြားနိုင်ငံမှာလည်းလုံခြုံရေးဆိုးရွားလာနေတဲ့အခြေအနေတွေကိုလည်းပြောဆိုခဲ့ပြီးတည်ငြိမ်မှုအတွက်နိုင်ငံတကာကလည်းကူညီဖို့တောင်းဆိုခဲ့ပါတယ
်ما يستهلكش ويبقى في مواجهه حقيقيه للواقع اللي
بيجي اجانب မှုတွေတိုးလာတာနဲ့အမျှနိုင်ငံတကာနဲ့အထူးသဖြင့်ဥရောပအနေနဲ့လူသားချင်းစာနာမှုလုံခြုံရေးစိတ်ဓာတ်ရေးရာအရာတစ်ခုခုလုပ်ဖို့အတွက်တာဝန်ရှိပါတယ်ဒီဒေသမှာအကြမ်းဖက်မှုပြန့်နှံ့လာတာကိုရင်ဆိုင်ဖို့အတွက်နိုင်ငံတကာမှာနီးလန်းတစ်ခုရှိတဲ့လို့ပြောထားတာဖြစ်ပါတယ်အီဂျစ်နိုင်ငံကလည်းမနစ်ကထက်ဆိုင်ရင်လုံခြုံရေးအခြေအနေကောင်းမွန်လာပေမဲ့တိုင်းပြည်အနေနဲ့အကြမ်းဖက်သမားတွေနဲ့အောက်ခြေမှာတိုက်ခိုက်မှုတွေဆက်ဖြစ်နေတယ်လို့သူကပြောသွားပါတယ်။လစ်ပြားဘက်ခြမ်းမှာလုံခြုံရေးအဖွဲ့တွေမရှိတဲ့အတွက်အီဂျစ်အနေနဲ့တဖြည်းဖြည်းတိုးပြီးချိမ့်ချောက်ခံနေရတယ်လို့ပြောပါတယ်။တစ်ချိန်တည်းမှာပဲလစ်ပြားနိုင်ငံထဲမှာတော့အသင့်ရွေးချယ်တင်မြှောက်ခံခဲ့ရတဲ့ပါလီမန်ဟာနိုင်ငံရဲ့အရှေ့ပိုင်းတိုဘတ်မြို့မှာစနေနေ့ကတွေ့ဆုံဆွေးနွေးပြီးသူတို့ရဲ့ကျန်းသစ်စာချိန်ဆမဲ့အခမ်းအနားကိုတနင်္လာနေ့ကိုပြောင်းရွှေ့ခဲ့ပါတယ်။ဒီပါလီမန်ရဲ့ယာယီဥက္ကဋ္ဌအဘူဘက် Elပေရီယာကလည်းတိုင်းပြည်မှာရင်ဆိုင်နေရတဲ့အကြမ်းဖက်တွေကိုနှိမ်နှင်းဖို့လီဗျားတို့အနေနဲ့စီးလုံးကြပါလို့တိုက်တွန်းသွားပါတယ
်။ نحن نريد ان نجمع الوطن لعل الخاصيه الرئيسيه التي يجب ان يتميز بها هذا المجلس
ဒီပါလီမန်ဟာကွဲပြားနေတဲ့လီဗျားနိုင်ငံသားတွေကိုစုစည်းပြီးတိုင်းပြည်ကိုစီးလုံးညီညွတ်အောင်လုပ်ရမယ်။အခုလိုပြက်ပြားနေတဲ့လုံခြုံရေးအခြေအနေတွေကြောင့်တချို့အမတ်တွေစနေနေ့မှာစီးဝေးတက်ဖို့အခက်အခဲဖြစ်ခဲ့တဲ့အတွက်တနင်္လာနေ့ကိုရွှေ့လိုက်ရတယ်လို့ပြောသွားတာဖြစ်ပါတယ်။လေပြားနိုင်ငံမြို့တော်ထရိုပိုလီမှာတော့ပြိုင်ဘက်စစ်သွေးကြွတွေဆက်လက်တိုက်ခိုက်နေတယ်လို့လေပြား TV ကတင်ပြပါတယ်။အရင်ဘက်ကတိုက်ခိုက်မှုတွေဖြစ်ခဲ့တဲ့စီတိုလောင်ကဏ္ဍမှာထပ်ပစ်တာဖြစ်ပြီးမော်တာချီတွေနဲ့ပစ်ခတ်ခဲ့တဲ့အတွက်စီတိုလောင်တဲ့နေရာမှာမီးတွေထွက်လောင်နေတယ်လို့လည်းတင်ပြသွားပါတယ်ခင်ဗျာ။
ဆရာရှင်ခင်ဗျာ။စစ်စိုးရတွေအဆက်ဆက်အုပ်ချုပ်ခဲ့တဲ့ကာလတွေအတွင်း စူပူမှုတစ်ခုအဖြစ်နဲ့သာသဘောထားခဲ့ကြတဲ့ရှစ်လေးလုံးလူထုအောင်ကြွမှုကိုဒီမိုကရေစီအရေးလှုပ်ရှားမှုတစ်ခုလို့အာဏာပိုင်တွေကဘယ်အချိန်ကျမှအတိမတ်ပြုလက်ခံကြမယ်လို့ယူဆပါတယ်လေ26နှစ်အထိရှိလာတဲ့အခုချိန်အထိလူထုလှုပ်ရှားမှုအဖြစ်အတိမတ်မပြုနိုင်တာဟာဘာကြောင့်ပါလဲဆိုတာကိုအင်္ဂါနေ့ညဒရက်လီလိုင်းအစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလို့သူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်ကျွန်တော်တို့ရဲ့ယုံဖုန်းနံပါတ်က1-3-2-3-8-5-5-5-4ဖြစ်ပါတယ်ဆွေးနွေးလို့တဲ့အကြောင်းအရာတွေကိုအီးမေးလ်နဲ့ဖြစ်စေ MP3 အသံဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့ကြရတယ်ဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါတယ်
ပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်အခုဆက်လက်ပြီးနားဆင်ရမှာကတော့ရွေးကောက်ပွဲမဲဆဲစီယုံရေးနဲ့ရွေးကောက်ပွဲကျင်းပရေးနီးဥပဒေအချို့ကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကပြင်ဆင်ပေးဖို့တောင်းဆိုထားတဲ့အတိုင်းပြင်ဆင်ပေးမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကသဘောတူလိုက်ပါတယ်ဒါပေမဲ့လည်းရွေးကောက်ပွဲဆိုင်ရာစီမင်းစည်းကမ်းတွေကတော့ပြီးခဲ့တဲ့လကအတီးပြုတ်ထုတ်ဝေလိုက်ပြီးဖြစ်တာမို့နောက်ပိုင်းညွှန်ကြားချက်တွေမှသာကြည့်ပြီးပြင်ဆင်ပေးမယ်ဖြစ်တယ်လို့ရွေးကောက်ပွဲကော်မရှင်ကပြောဆိုခဲ့တာပါအခြေအနေရရက်ကိုမတ်တင်ကြီးထိုက်ကဆက်သွယ်မေးမြန်းထားပါတယ်
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ထားတဲ့မဲဆွယ်စည်းဝေးရေးစည်းကမ်းတွေနဲ့ရွေးကောက်ပွဲဆိုင်ရာနေဥပဒေပြဋ္ဌာန်းချက်တွေထဲက10ချက်ကိုအဓိကတိုက်ခိုက်ပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကပြင်ဆင်ပေးဖို့တောင်းဆိုခဲ့ပါတယ်။ဒါပေမဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတော့နိုင်ငံရေးပါတီတွေကန့်ကွက်နေတဲ့ကြားကပဲရွေးကောက်ပွဲမဲဆွယ်စည်းဝေးရေးလမ်းညွှန်ချက်တွေနဲ့ရွေးကောက်ပွဲကျင်းပရေးဆိုင်ရာနေဥပဒေတွေကိုအတည်ပြုပြဋ္ဌာန်းခဲ့ပြီးပါပြီ။အတည်ပြုခဲ့ပြီးနောက်မှမှအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD နဲ့တွေ့ဆုံဆွေးနွေးပြီးပါတီကတောင်းဆိုထားတဲ့အချက်၁၀ချက်ထဲက၈ချက်ကိုပြင်ဆင်ပေးမယ်လို့ပြောဆိုခဲ့တာဖြစ်တဲ့အကြောင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဝင်းမြင့်ကပြောပါတယ်
။ဆိုတော့ဒီလိုကာလကိုရ30ပဲသတ်မှတ်တာကျွန်တော်တို့က60ဖြည့်စီခြင်းနဲ့လို့ဟိုတုန်းကလိုပဲအဲနောက်တစ်ခုကဒီကျူဒီမဲတွေသတ်မှတ်တဲ့ကိစ္စအဲကော်မရှင်ကသတ်မှတ်တဲ့ပေမဲ့ဆိုမဖြစ်သင့်ဘူးပေါ့နော်။ပေမဲ့ဆိုအမျိုးသားအခွဲပြီးဓာရီဘာရီကပေမဲ့ဖြစ်ကြမယ်အဲ့ဒီဓာရီကမှကော်မရှယ်သတ်မှတ်တဲ့ပေမဲ့ဆိုတော့တမျိုးကြီးဖြစ်နေတယ်ပေါ့အဲ့ဒီကော်မရှယ်ကတို့ကမေုံနဲ့ဝင်ဝင်ရှိပြီပေါ့မေုံနဲ့ဝင်ဝင်ရှိလာတဲ့ဘသူတွေပဲသူတွေဝင်ဝင်ရှိတော့ပြတ်တမ်းပြီးတာဒါပေမဲ့ကော်မရှယ်ကခွင့်ပြုသူဆိုတာမဖြစ်တင်ဘူးပေါ့ခွင့်ပြုခဲ့တဲ့လူတွေကသတ်မှတ်ထားတဲ့လူတွေကလည်းကော်မရှယ်ကသတ်မှတ်ထားတာပဲအခုလည်းကော်မရှယ်ကပဲကခွင့်ပြုသူဆိုတာတမျိုးကြီးဖြစ်နေတော့ကျွန်တော်ကအကြံပြုတာပေါ့အဲ့ခါကျတော့တို့ကလည်းဒါလေးလာဆောင်ကြည့်အဖွဲ့တွေပြောတယ်အဲ့ဒါဆိုတော့ကျွန်တော်တို့ကဒီကော်မရှင်ကသမတ်တဲ့လိလာဆောင်ကြီးအဖွဲ့ဝင်ဝင်ရတဲ့အဖွဲ့အဲ့လိုတိတိကျကျပြောပါပေါ့အဲ့ဒါမျိုးတွေပေါ့ဗျာကျွန်တော်တို့နိုင်တာတော့အဲ့ဒါပေါ့နောက်တစ်ခုကကျွန်တော်တို့မေယုံကိုယ်စားလှယ်နဲ့အကူကိုယ်စားလှယ်တယောက်ပဲဝင်ရမယ်ဆိုတော့မှတ်ချက်ပေါ့ဟိုတုန်းကနှစ်ယောက်ဝင်ရတယ်နှစ်ယောက်ဝင်လာတော့မှကျွန်တော်တို့ကတောင်းမစီဘူးပေါ့နော်အခုတယောက်ပဲဝင်ရလို့ရှိရင်ဒါလွတ်လပ်ပြီးတရားမျှဝေပေါ်ပဲဟိုအထောက်အကူမဖြစ်နိုင်ဘူးဆိုပြီးတော့သူလည်းအဲ့ဒါတော့လက်ခံပါတယ
်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြင်ဆင်ပေးပါမယ်လို့ကတိပေးလိုက်တဲ့အချက်တွေကိုတော့ရွေးကောက်ပွဲကျင်းပခါနီးချိန်မှာတင့်တော်သလိုပြင်ဆင်ပေးမယ်လို့ပြောခဲ့တာသာဖြစ်ပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်တွေပါတီတွေကနေကင်းရှင်းရေးဆိုပြီးအကြံပြုချက်အပေါ်မှာတော့အခြေခံဥပဒေပါပြဋ္ဌာန်းချက်နဲ့မကိုက်ညီဘူးဆိုပြီးပယ်ချခဲ့တယ်လို့လွှတ်တော်အမတ်ဦးဝင်းမြင့်ကဆိုပါတယ
်တချို့အချက်တွေကတော့မျိုးပြင်မှာပြင်မှာပေါ့နော်တချို့အချက်တွေကတော့ညွန်ကြားချက်မှာပေါ့တချို့အချက်တွေကြတော့လုပ်ငန်းလမ်းညွန်မှာပေါ့ဒီလွတ်လပ်ပြီးတရားနာတဲ့ရွေးကောက်ပွဲဖြစ်အောင်ဒီအကြံပြုချက်တွေကိုအဲ့လိုပေါ့ဆက်လို့ရတဲ့နေရာမှာပြင်ပကြီးထည့်ပြီးမှဆိုရင်တောင်းပြောပါတယ်မရတာကတော့နှစ်ချက်လောက်ရှိတယ်ပြောရတော့ကော်မတီကနိုင်ငံပါတီ၅နှစ်လောက်ကြီးရှင်းရမှာဆိုတဲ့အမျိုးပေါ့ဒါတော့တို့ကဘာပြောလို့ဆိုဖွဲ့စည်းပုံအခြေခံဥပဒေကအဲ့ဒါနိုင်ငံပါတီဝင်မဖြစ်ရပဲပြောထားတဲ့ခါကျတော့ဒါတော့ဖွဲ့စည်းပုံအခြေခံဥပဒေကိုကျော်လွန်ပြီးတို့ဒီဥပဒေစာဆောင်ဝင်မရှိလို့ပါဆိုတဲ့အမျိုးပေါ့နောက်တစ်ချက်ကတော့ဒီရှူတင်မဲတွေပေါ့ကျွန်တော်တို့ကဒီမြို့နယ်မှာညနေ၄နာရီလက်ခံမှုဆိုတဲ့ဟာကျွန်တော်က2010တုန်းကဒါရီဆိုဆက်နေတက်ခဲ့တော့ယူကောက်ဝဲနေ့မှာညနေ၄နာရီလက်မခံမဲနဲ့မနေ့6နာရီလက်ခံလို့ဟိုအရှင်မကြည်နိုင်ဘူးကပေါ့နော်ဒါအကြံပြုတာပေါ့အဲ့တော့တို့ကပဲယူကောက်ဝဲဥပဒေမှာကိုကညနေ၄နာရီလက်ခံမှုဆိုဖြတ်ဆန်းထားလို့ဒါဥပဒေကိုကျော်လွန်ပြီးမြို့တွေတာထမ်းလို့မရဘူးဆိုပြီးတော့ဒီနှစ်ချက်ကိုတော့လုပ်တဲ့ရွေးကောက်ပွဲတွေအချိန်နဲ့ကြည့်ပြီးနောက်မှပဲလိုအပ်သလိုဝင်ဖြစ်မယ်ပေါ့နော
်အတီးပြုတ်ပြဋ္ဌာန်းပြီးဖြစ်တဲ့ရွေးကောက်ပွဲစွေးခြင်းမဲဆွယ်ခြင်းဆိုင်ရာညွှန်ကြားချက်တွေနဲ့ရွေးကောက်ပွဲဆိုင်ရာနေဥပဒေတွေပြန်လည်ပြင်ဆင်ရေးအတွက်လာမယ့်ဩဂုတ်လ6ရက်နေ့မှာလဲတိုင်းရင်းသားနိုင်ငံရေးပါတီ12ပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်တို့နဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်တို့ထပ်ပြီးတော့ဆွေးနွေးကြဖို့လဲရှိနေပါတယ်ရှင
်မတ်တိန်ကြီးထိုက်သတင်းပေးပို့သွားတာပါနောက်ပိုင်းမှာတော့ကမ္ဘောဒီးယား ရုပ်ရှင်တွေနိုင်ငံတကာကိုထိုးပေါက်ဖို့အတွက်ရိုက်ကူးနေတဲ့အကြောင်းကိုနားဆင်ရမှာပါ။အခုကတော့တောင်ကိုရီးယားနိုင်ငံကအမျိုးသမီးတေးဂီတာအဖွဲ့ 2NE အဖွဲ့သားတွေရဲ့မြန်မာနိုင်ငံကဖျော်ပြပွဲတွေဖျော်ပြပွဲအကြောင်းကိုနားဆင်ရမှာပါ။လက်မှတ်တစ်စောင်2000ခွဲကနေ6သိန်းအထိရှိခဲ့တဲ့ဒီပွဲဟာမြန်မာပြည်မှာလှုပ်ခဲသမျှပွဲတွေထဲမှာဈေးကြီးဆုံးပွဲတစ်ပွဲဖြစ်မှာပါ။စနေနေ့မှာဖျော်ပြတဲ့ပွဲနဲ့ပတ်သက်ပြီးတော့ writer သတင်းပေါ်အခြေခံပြီးဒေါခင်မျိုးသက်ကပြောပြပေးပါမယ်။
Do anyone တောင်ကိုရီးယားအမျိုးသမီးဂီတဖွဲ့ဟာတောက်ချန်နေမှာမြန်မာနိုင်ငံကိုပထမဆုံးလာရောက်ခဲ့တာပါမြန်မာလူငယ်တွေကြားရေပန်းစားတဲ့ဒီ K-pop အဖွဲ့ကိုရန်ကုန်မြို့စံကြောင်ရှင်စောဘူးလန်းက MEP Event Park မှာတေးချစ်သူပရိသတ်400ကျော်လောက်ကလာပြီးတွေ့ဆုံကြပါတယ်ပြောင်းလဲမှုတွေလှုပ်လာတဲ့မြန်မာနိုင်ငံမှာနိုင်ငံခြားတေးဂီတအဖွဲ့တွေလာရောက်ဖျော်ဖြေကြတဲ့အထက်မှာဒုတိယကအခုလာရောက်တဲ့တောင်ကိုရီးယားက 2NE1 ဂီတအဖွဲ့ပါအဖွဲ့ခေါင်းဆောင် Park Bomb ကတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးဘာမှမသိသေးတဲ့သူမျိုးအခုမြန်မာနိုင်ငံအကြောင်းလေးလာခွင့်ရတော့မယ်လို့ဆိုပါတယ် CL လို့အများသိကြတဲ့အဆိုတော် Lee Chan Ring ကတော့သူစိတ်လှုပ်ရှားရတဲ့အကြောင်းပရိသတ်တွေကိုခုလိုပြောပါတယ
် First of all we're very excited to be here and especially we're very excited to perform tomorrow.And meet you guys and have fun with you guys.
တောင်ကိုရီးယားအစိုးရမာလီရဲ့နီးလူပြောနေသူကတော့အသက်16နှစ်အရွယ်မတ်ထာရာပါ
ပြောတာပေါ့ပြောတာအရင်ပြောရဲဘလို့ကမဲ့ဟိုက K-pop ကလည်းအခုအရင်တွေ့တယ်နေလေဆိုတော့သူတို့မြန်မာဒီလာရဲ့ idol တွေကိုတွေ့ရအောင်လည်းကျင်းပါ
လက်မှတ်တစ်စောင်ကို2000ခွဲကနေအထူးတန်း6သိန်းအထိပေးရတာဖြစ်ပါတယ်။ဆင်းနေနေဖြောပြတဲ့ဒီပွဲကိုကိုရင်သွားပြီးတီးရှုခဲ့တဲ့ရှစ်တန်းချောင်းသူ KK ကလည်းသူတို့ကြိုက်တဲ့အဆိုတော်တွေနဲ့တွေ့ခွင့်ရတာမို့ဝမ်းသာနေတာပါ
။သူတို့တွေကိုမြန်မာ Event Park မှာသူတို့ကြောက်ဟိုဖြစ်ပါတယ်ပေါ်ရင်နောက်ပြီးတော့4ယောက်လိုက်ဟိုနောက်4ယောက်က CL ရဲ့နောက်ပြီးတော့ Zara ရဲ့နောက်ပြီးတော့ Bomb ရဲ့သူတို့ထိုင်နေမှာဟုတ်ကြပါရဲ့အဲ့လိုမျိုးတို့ရင်းလာကိုရီးယားရင်းနဲ့မြန်မာရင်းနဲ့လေရင်းနှီးမှုတွေရတယ်လို့ပေါ့။တယောက်နဲ့တယောက
် K-pop အဖွဲ့ရဲ့ All or Nothing Asia Kitchen ဟာမြန်မာနိုင်ငံအပြင်ဂျပန်မလေးရှားအင်ဒိုနီးရှားနဲ့ဖိလစ်ပိုင်နိုင်ငံတွေကိုလည်းတွားရောက်မှာဖြစ်ပါတယ
်။ဒေါခင်မျိုးသက်ပြောပြပေးသွားတာပါ။အခုဆက်လက်ပြီးနားဆင်ရမှာကတော့ကမ်ဘောဒီးယားရုပ်ရှင်တွေကိုပြည်တွင်းမှာသာမကပြည်ပကပါပရိသတ်တွေကိုပါဆွဲဆောင်မှုရည်ရွယ်ပြီးအရင်တုန်းကထက်အကုန်ကြခံရိုက်ကူးနေကြပါဗါးအရင်လိုဈေးပေါပေါဇက်ကားတွေအစားအဆင်မြင့်ရုပ်ရှင်တွေကိုထုတ်လုပ်နိုင်ဖို့ကြိုးစားလာနေပေမဲ့လည်းအရေးသွေးပိုင်းအရတိုးတက်ဖို့လိုမယ်လို့မြင်နေကြတာပါကမ်ဘောဒီးယားရုပ်ရှင်အကြောင်းလောကအကြောင်းရိုက်တာသတင်းဌာနကဆောင်းပါးကိုတော့ကိုအောင်လင်ဦးကပြောပြပေးမှာဖြစ်ပါတယ
်ဘိုက်ဘိုက်လင်း
အချင်းရုံတင်ပြတ်တာတော့မယ်ကမ်ဘောဒီးယားဇက်ကားတဲ့စပက်ကောင်းကိုတော့အမေရိကန်ဒေါ်လာတန်းဝက်လောက်အကုန်ကျခံရိုက်ကူးထားတယ်လို့ထုတ်လုပ်သူတွေကပြောပါတယ်ရုပ်ရှင်ကားကောင်းတွေရိုက်ကူးနိုင်မှုအပြိုင်ဆိုင်ကြိုးစားလာနေရတဲ့ကမ်ဘောဒီးယားမှာဒီဇက်ကားကိုတော့အကုန်ကျအများဆုံးသုံးထားတဲ့အကြောင်းထုတ်လုပ်သူတူဖြစ်တဲ့ပိုဗီဖိုကပြောပါတယ
်ယင်းပလတ်ခေါင်းကိုဒါပကုတ်ပကျဲမြို့တီစာစီ
အာရှဇီကွတ်မှာရှင်နိုင်မှုရင်မှန်းချက်နဲ့ရိုက်ကူးခဲ့တာပါကျွန်တော်လူမျိုးတွေထိုင်းတို့ဟောင်ကောင်တို့ကဇကားတွေအကြည့်များတာတွေ့ရတဲ့အတွက်ဒီဇီကွတ်တွေကိုကျွန်တော်တို့ကပြန်ပြီးတော့ထိုးပေါက်ချင်းလို့ပ
ါကမ္ဘောဒီးယားခမာဘာသာနဲ့ကိုပြောင်းလို့ဒိတ်ပြရတဲ့စပယ်ကောင်ဇကားမှာတော့ခမာနီတွေလက်ထက်တုန်းကတောနယ်ထဲမှာနေထိုင်တဲ့ဂမ်ဘီယာဆရာတယောက်စီကပညာစွမ်းရဖို့ကြိုးစားကြတဲ့အကြောင်းအခြေခံရိုက်ကူးထားတာပါဂမ်ဘီယာတပ်ပညာတွေနဲ့ဟာတာနှုတ်ထားတဲ့ဇကားကကွန်ပျူတာအခြေခံဖန်တီးရိုက်ကူးချက်တွေဟာကမ္ဘောဒီးယားရုပ်ရှင်လောကမှာပထမဆုံးလို့လည်းထုတ်လုပ်သူတွေကပြောပါတယ်ဒါမှလည်းအကုန်ကြခံပြီးအစစ်မြင့်ရိုက်ကူးထားတဲ့ဇကားတွေမှာအရေးသွေးပိုင်းအရစမမီသေးတာတွေလည်းရှိနေတော့မယ်လို့ရေချင်းချင်းနဲ့ဟာတာဇကားတွေရိုက်ကူးနေတဲ့ကမ္ဘောဒီးယားရုပ်ရှင်ထုတ်လုပ်သူလစ်လိုက်တာကမြင်ပါတယ
်အလိုက်နှင်းတိပ္ပစာကွန်ဝေချပဒမ်မင်းကာရစ်ဂျမ်ရန်ကုဆမ
်အခုအချိန်မှာရုပ်ရှင်ဈေးကွက်ကြီးထွားလာနေတာကျွန်တော်တို့တွေ့ရပါတယ်ဒါပေမဲ့လည်းအရေးသွေးပိုင်းကိုပြောရမယ်ဆိုရင်တော့နိုင်ငံတကာဆန်ကိုမမီသေးပါဘူးမကြခင်ကပဲရိုက်ကူးပြီးစီးသွားတဲ့ anchor ရုပ်ရှင်ကိုကြည့်ရပါလိမ့်မယ်။နိုင်ငံတကာအဆင့်မီအောင်ဖန်တီးထားပေမယ့်ဒီလိုဇကားမျိုးရိုက်ဖို့ဆိုတာကကျွန်တော်လုပ်ငန်းအပါအဝင်ကမ္ဘောဒီးယားရုပ်ရှင်လောကသားအများစုအတွက်ကတော့အကုန်ခံနိုင်ဖို့အကန့်အသတ်တွေရှိနေပါတယ်။
ကမ္ဘောဒီးယားမှာရွေးရှင်ထုတ်လုပ်မယ်ဆိုရင်တော့ဇန်နွေတွေကိုအာဏာပိုင်တွေထံအရင်တင်ပြပြီးခွင့်ပြုချက်ယူကြရတာပါကမ္ဘောဒီးယားရွေးရှင်နဲ့ယဉ်ကျေးမှုဆိုင်ရာဌာနညွှန်ကြားရေးမှူးစင်ချန်ဆာယာကတော့လက်တလောအချိန်ထိပြပမှာမပြသနိုင်သေးတဲ့အခြေအနေတွေပြောင်းလဲလာတော့မယ်လို့မျှော်လင့်နေပါတယ်
ការដឹកនាំរឿងការសម្ដែងការផលិតរបស់យើងបាន
ជន្ទរយុវជនរីដែរកយ៉ែកឆិតរីទយុសောင်းណារីធុលលុមុរីហានិងកដកអសានជិនរីគូអមីឡៃណៃបុឆេលានរីលានីចាបាពីយុវជនឌ្រៃតារីហាលេយីឈិនពូកោលានីចារមុអនាគតមកសកាកងនីថ្វ្បោឡាពីពីរឿនពីបាសេក្វ៉េឌីត្វ្វនិងកដកអសិមីឡាមេលុញោលិនមីបាដ
ែរតដលោမျိုးរភណមិនកមេជាស៊ីនីផ្លិកយុវជនយំមករអមេរិកានេថៃណូលុនិងជាការីកនីយាយូនីសេបាကမ္ဘောဒီးယားနိုင်ငံသားရုပ်ရှင်ဝါသနာဦးခွန်ဒါရာကတော့ဟောလိဝုဒ်စကားတွေကိုပူကြိုက်တယ်လို့ပြောပါတယ်။
ကွန်ခမဲယင်းထော့လက္ခဏာမတော်ရင် slow
ခမာရုပ်ရှင်တွေကလေးပြီးတော့အချစ်ဇလန်းမျိုးတွေပါ။နိုင်ငံခြားကားတွေတော့မသွက်ပါဘူး။ကျွန်တော်ကတော့လှုပ်လှရှားရှားသေးပံကားမျိုးတွေကိုသဘောကျတော့အမေရိကန်ကားတွေကတော့ကျွန်တော်အကျိုက်ဆုံးပါ
။စပယ်ကောင်ရုပ်ရှင်ထုတ်လုပ်သူတွေကတော့ဒေတာရင်းကရုပ်ရှင်ယုံနေနဲ့ဆက်သွယ်စကားပြောနေကြတယ်လို့နိုင်ငံတကာမှာပြသနိုင်တဲ့အထိအောင်မြင်မှုရဖို့လည်းမျှော်လင့်နေကြပါတယ်ခင်ဗျာ
။တနည်းတနည်းကိုနေနေညနေပိုင်းစီစဉ်နေမကြခင်ပြီးဆုံးတော့မှာဖြစ်ပါတယ် VOA ကနေနောက်2နိုင်ကြာည9နိုင်ကနေ10နိုင်အထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ24 25နဲ့32တို့ကနေဖမ်းယူနိုင်ပါတယ်အဲ့ဒီအစီအစဉ်မှာဆိုရင်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်အပတ်စဉ်မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းမြန်မာပြည်မှပေးစာများဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်နဲ့တက်ကြီးစကားအစီအစဉ်တွေကိုစောင့်မျှော်နိုင်ကြပါတနင်္ဂနွေနေ့ညနေခင်းစီစဉ်နေမြန်မာပြည်မှာပြီးဆုံးတော့မှာဖြစ်ပါတယ်အခုကြံနေသေးတဲ့အချိန်အတွင်းမှာနိုင်ငံတကာသတင်းအချင်းချုပ်ကိုမတ်အေးတန်နာကျော်ကကြီးညာပေးပါမယ
်အရှေ့လေပိုင်းဂါဇာကမ်းမြောင်ဒေသမှာအစ္စရေးကသူ့ရဲ့နေဆက်တချောင်းစစ်တပ်တွေကိုပြန်ပြီးတော့ဖျန်းချနေပါတယ်ဒီကနေ့မှာအစ္စရေးစစ်သားတွေစစ်မော်တော်ယာဉ်တွေသွာလာရွှေ့ပြောင်းနေတာတွေ့ရပါတယ်အစ္စရေးစစ်တပ်ကဟားမတ်စစ်သွေးကြော်တွေရဲ့လှိုင်းကောင်းတွေကိုပြည်စည်းအောင်ဖျက်ဆီးပြီးသွားပြီဆိုရင်တော့အစ္စရေးနိုင်ငံရဲ့လုံခြုံရေးလိုအပ်ချက်အရတပ်တွေပြန်ပြီးတော့ဖျက်ချထားမယ်လို့အစ္စရေးဝန်ကြီးချုပ်ဘန်ယာမင်နတန်ယာဟုကစနေနေ့ကပြောသွားခဲ့တာဖြစ်ပါတယ်။ဒီဂါဇာကတိုက်ခိုက်မှုတွေကိုချက်ချင်းရဲမပစ်ဘူးဆိုရင်ဂါဇာမှာကျန်းမာရေးဆိုင်ရာကပ်ဘေးကြီးနဲ့ကြုံရလိမ့်မယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအရာရှိတွေကသတိပေးသွားခဲ့ပါတယ်။ဈေးကန်တွေလူနာတင်ရင်တွေပျက်စီးကုန်ပြီးတော့ဈေးဝါးတွေလည်းကုန်လို့နေပါရှိသလိုဆေးရုံတွေလည်းမီးစက်နဲ့လဲပတ်နေရတာကြောင့်ဂါဇာရဲ့ကျန်းမာရေးဝန်ဆောင်မှုအခြေအနေဟာလုံးဝကိုပြိုပြတ်တော့မဲ့အခြေအနေရောက်နေပြီလို့ကုလသမဂ္ဂအရာရှိတွေကပြောကြပါတယ်။အိန္ဒိယဝန်ကြီးချုပ်နရိန္ဒရာမိုဒီဟာဒီဘောနိုင်ငံမှာရောက်ရှိနေပြီးတော့နှစ်နိုင်ငံကြားကုန်သွယ်ရေးပူးပေါင်းလှုပ်ဆောင်မှုကိုခိုင်မာအောင်ပြုလုပ်ဖို့နဲ့ဆွေးနွေးနယ်သေးယူပို့ဆောင်ရေးစီမံကိန်းတွေနဲ့ပတ်သက်လို့ညှိနှိုင်းနေတာတွေပို့ပြီးတော့မြန်ဆန်အောင်လှုပ်ဆောင်ဖို့ရည်ရွယ်ချက်နဲ့ဒီဘောနိုင်ငံကိုတွားရောက်တာဖြစ်ပါတယ်။နေရတာခီးစဉ်တွင်မှာမစ္စတာမိုဒီကနိုင်ငံရေးအဖွဲ့ဆောင်ကနိုင်ငံရေးသမားတွေနဲ့တွေ့ဆုံမှုအစီအစဉ်ထားပြီးတော့ဟိန္ဒူဘုရားကျောင်းမှာလည်းတွားရောက်ပြီးတော့ဝေပြုမှာဖြစ်သလိုလွှတ်တော်မှာလည်းမိန့်ခွန်းပြောကြားမှာဖြစ်ပါတယ်။အိန္ဒိယနိုင်ငံကသူ့ရဲ့အိန္ဒိချင်းနေပေါ်နိုင်ငံကိုလျှက်စစ်ဆွဲရေးပို့ဆောင်ပေးမယ့်ကိစ္စနဲ့အိန္ဒိယရဲ့ရင်းနှီးမြှုပ်နှံမှုတွေနဲ့နေပေါ်မှာရေအားလျှက်စစ်ထုတ်လုပ်နိုင်အောင်ကူညီပေးဖို့ကိစ္စရပ်တွေမှာနှစ်နိုင်ငံသဘောတူညီမှုရရှိဖို့ဝန်ကြီးချုပ်ကကြိုးပမ်းမှာဖြစ်ပါတယ်။တရုတ်နိုင်ငံအနောက်မြောက်ပိုင်းကဝေးလံခေါင်တီရဲ့ဒေါတောင်ထူထက်တဲ့ဒေသမှာငရင်လှုပ်လို့လူ26ဦးမကသေဆုံးသွားတယ်လို့တရုတ်အရာရှိကပြောပါတယ်။မြေငရင်ကြောင့်အိမ်တွေပြိုပြက်ပြီးတော့တယ်လီဖုန်းဆက်သွယ်ရေးနဲ့လျှက်စစ်လိုင်းတွေလည်းပြတ်တောက်ကုန်ရပါတယ်။အမေရိကန်ဘူမိတိုင်းဒါရေးဌာနရဲ့တိုင်းဒါကျဲအရာပြင်အား6.1%ရှိတဲ့ငရင်ကမြေအောက်6မိုင်ကိုဗဟိုပြုတ်ပြီးတော့ယူနန်ပြည်နယ်မှာဒေသစံတော်ချင်း4နာရီခွဲမှာလှုပ်သွားခဲ့တာဖြစ်ပါတယ်။တရုတ်ငရင်ကွန်ရက်ကတော့ပြင်အား6.5ရှိတယ်လို့ပြောပါတယ်ရှင
်။တရင်ချင်းချုပ်ကိုမဲအေးတန်နာကျော်ကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညနေအစီအစဉ်ထုတ်လုပ်ရေးမှူးကမတ်သိန်းကြီးထိုက်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ကာတစ်ဘိုင်နန်ဖြစ်ပါတယ်။ BOA American အတန်ညနေပတ်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချင်းညနေ6နာရီခွဲကနေ9နာရီအထိအတန်လွှင့်ပေးခဲ့တာဖြစ်ပါတယ်။သောတာရှင်နဲ့တကွာမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေကြပါစေ။ BOA ကိုနားဆင်ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ရှိပါတယ်။
This program has come to you from the Voice of America, Washington.